ကျန်းဖဲမှုတွေတိုးလာနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအစိုးရနဲ့တာလီဘန်တို့ကြားညှိနှိုင်းရေးဆွေးနွေးပွဲပြန်ဆနိုင်အောင်တွန်းအားပေးတဲ့အနေနဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုကိုကတားနိုင်ငံမှာစတင်ကျင်းပနေပါပြီ။မြေပြင်စစ်ဆင်ရေးတွေတိုးလုံလာတဲ့တာလီဘန်တို့ကနိုင်ငံမြောက်ပိုင်းကွန်ဒုစ်ပြည်နယ်မြို့တော်ကိုတိမ်ပိုက်လိုက်ချိန်မှာပဲတန်တမာရေးနှီးလာတဲ့ဝိုင်းဝန်းဖြစ်ရှင်မှုကြိုပမ်းနေတာပါ။အခုလိုအကြမ်းဖက်မှုတွေတိုးလာတဲ့အပေါ်ဆိုရင်ကြောင်းအမေရိကန်ပင်တယ်ဂွန်စစ်တမ်းချုပ်ပြောခွင့်ရသူဂျွန်ကာဘီကပြောဆိုခဲ့သလိုတာလီဘန်တွေကိုယဉ်ဆိုင်မလားဆိုတာကတော့အာဖဂန်ကောင်းဆောင်မှုအပေါ်မူတည်နေတယ်လို့လည်းပြောပါတယ
် This is their country. These are their military forces. These are their provincial capitals. Their people to defend and it's really going to come down to the leadership that
they have. အာဖဂန်စစ်အာရဖြစ်သလိုသူတို့ပိုင်ကီနယ်မြို့တော်တွေဖြစ်ပါတယ်အခါအခွဲပေးရမှာကလည်းသူတို့ပြည်သူတွေပါဒီနေရာမှာခေါင်းဆောင်တွေဖက်ကပွပွလေးလေးရှိကြမလားဆိုတာသူတို့အပေါ်မှာအမှန်တကယ်မူတည်နေပါတယ်လို့ပင်တဂွန်ဌာနချုပ်ပြောခွင့်ရသူဂျွန်ကာဘီကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ညီချင်ရေးဆွေးနွေးပွဲဆက်လုပ်ဖို့ဆိုရင်တော့အာဖဂန်တမလအရှဖ်ဂန်နဲ့အရင်နှုတ်ထွက်ပေးရမယ်ဆိုပြီးတာလီဘန်တို့ကတောင်းဆိုထားပေမဲ့တမလကလည်းကတော့တိုင်းပြည်ရဲ့အဖွဲ့အစည်းပုံဥပဒေနဲ့ကန့်ညီမှုမရှိတဲ့ဘလို့တောင်းဆိုမှုမျိုးကိုမဆိုမလိုက်ပြောနိုင်ဘူးလို့ပြောပါတယ်။နိုင်ငံတွေအကြံဖက်မှုတွေတိုးလာတာဟာအမေရိကန်တပ်ဖွဲ့တွေအလင်းအမြန်ရုပ်သိမ်းသွားတာကြောင့်ဖြစ်တယ်ဆိုပြီးတမလကန်ဒီကအာဖဂန်စစ်တော်မှတနင်္လာနေ့ကပြစ်တင်ပြောဆိုခဲ့ပါတယ်။အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာလမီခလီဇတ်ဟာရုရှားတရုတ်နဲ့ပါကစ္စတန်ကအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်တွေနဲ့ပုံထူးနေကြရင်ကတားနိုင်ငံဒိုဟာမြို့မှာတွေ့ဆုံမှာဖြစ်ကြောင်းဒီလေးနိုင်ငံရဲ့အတန်းအမှတ်အသိုင်းအဝိုင်းက VOA ကိုပြောထားပါတယ်။